ဤနိုင်ငံမှာနှစ်30နီးပါးအုပ်ချုပ်လာခဲ့တဲ့သမရဟော့စနီမူဘာရက်ကိုရာထူးကနေဆင်းပေးဖို့အီဂျစ်ပြည်သူတွေအင်တိုက်အားတိုက်ဆန္ဒပြဖိအားပေးနေတဲ့အချိန်မှာပဲသမရကပြည်ထရေးဝန်ကြီးတစ်နဲ့ဗန္ဒာရေးဝန်ကြီးတစ်ကိုခန့်အပ်လိုက်တယ်လို့အီဂျစ်သတင်းမီဒီယာတွေကပြောပါတယ်။ကိုင်ရိုမြို့တော်ကလာတဲ့သတင်းတွေအရအချင်းထောင်တွေရဲ့ညွှန်ကြားရေးမှူးဖြစ်သူဗိုလ်ချုပ်ကြီးမမ်မုဒ်ဝက်ဂျီကိုလက်ရှိပြည်ထရေးဝန်ကြီးဟာဘစ်အယ်ဒီဟာဘစ်အဒလီနေရာမှာအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ပြည်ထရေးဝန်ကြီးဟာရဲတပ်ဖွဲ့တွေနဲ့အရက်ဝတ်ပြည်တွင်းလုံခြုံရေးတပ်ဖွဲ့တွေကိုကြီးကြပ်ကုတ်ကဲရသူဖြစ်ပါတယ်။သမ္မတမူဘာရက်ပြုတ်ကျရေးအတွက်မနက်ဖြန်အင်္ဂါနေ့မှာ A Million Strong March ဆိုတဲ့ကြွေးကြော်သံနဲ့လူတွေတန်းနဲ့ချီလာရောက်ချီတက်အင်အားပြကြဖို့ဆန္ဒပြသူတွေကလိုက်လံဆော်ဩနေတာဖြစ်ပါတယ်။ကိုင်ရိုမြို့တော်တခွင်အားလုံးလိုလိုပိတ်နေကြပေမဲ့လည်းအထွေထွေတပိတ်ကြီးဆင်နွှဲဖို့တိုက်တွန်းနေကြတာပါ။လူငယ်တဲ့နှစ်ရက်ကဆန္ဒပြပြည်သူတွေနဲ့ထိတ်တိုက်တွေ့လို့ပြန်လည်ဆုတ်ခွာခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေဟာဒီနေ့မှာတော့နိုင်ငံတဝမ်းမှာပြန်လည်နေရာယူထားကြပါတယ်။အခုလိုလုံခြုံရေးအတွက်ပုံမှန်နေရာပြန်လည်ယူထားကြတယ်ဆိုပေမဲ့ရဲတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေနဲ့ထိတ်တိုက်မြင်ဆိုင်ဖို့အထက်ကညွှန်ကြားထားတယ်လို့ဆိုပါတယ်။ဒီတော်တွင်ကိုင်ရိုမြို့တော်မှာလူရဲမှုတွေကပြသနာဖြစ်လာပါတယ်။အီဂျစ်စစ်တပ်ကလည်းကိုင်ရိုမြို့တော်တခွင်တိုးချဲ့နေရာယူထားကြပြီးတင့်ကားတွေကဗန်တွေအစိုးရအဆောက်အဦတွေနဲ့ပြည်ထရေးဝန်ကြီးဌာနရုံးတွေကိုဝိုင်းရံထားပေးကြပါတယ်။မနေ့ညနေပိုင်းမှာတော့ဆန္ဒပြသူတွေဟာညမထွက်ရအမိန့်ကို၃ရက်မြောက်နေ့အဖြစ်အာခံပြီးသမရမူဘာရက်ရာထူးကနေဆင်းပေးရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အရင်ပတ်အင်္ဂါနေ့ကလေးကစတင်ခဲ့တဲ့ဆန္ဒပြမှုတွေကနေအခုချိန်ထိလူတရာကျော်သိမ်းဆုပ်ခဲ့ပြီဖြစ်ပါတယ်ရှင်။